အမေရိကန်အစိုးရလုပ်ငန်းတွေဒစိမ့်တစ်ပိုင်းရပ်ဆိုင်းထားတဲ့တနင်္ဂနွေမနေ့ကအထိ16ရက်ကြာလာပြီဖြစ်ပေမဲ့သမ္မတထရန့်ရဲ့လွတ်တော်ကြာညှိနှိုင်းမှုတွေအဆင်မပြေကြသေးပါဘူး။ဒါဟာအမေရိကန်အစိုးရရန်တရားတွေရန်နာခဲ့တဲ့တမိုင်းတစ်လျှောက်ရက်ကြာရှည်စွာရန်နာတဲ့ဖြစ်ရပ်တွေကတခုဖြစ်လာပါတယ်။သမ္မတထရန့်ဘက်ကလည်းအမေရိကန်မက္ကဆီကိုနယ်စပ်မှာဒရိုင်းကာရံဖို့တူတောင်းထားတဲ့ဒေါ်လာ5ဘီလျံကျော်ကိစ္စကိုအလျှော်ပေးမှာမဟုတ်ဘူးလို့မေရီလန်းပြည်နယ်ကကမ်ဒေးဗစ်စခန်းကိုမသွားခင်သတင်းနောက်တွေကိုပြောပါတယ်။သမ္မတကသူတောင်းဆိုထားတဲ့ဒရိုင်းတိဆောက်ရေးကုန်ကြငွေကိစ္စကိုရှောင်ရှားပြီးအစိုးရလုပ်ငန်းတွေပြန်ဆနိုင်မဲ့အခြားနှီးလန်းရှာဖွေဖို့ဒုသမ္မတမိုက်ပန့်စ်အပါအဝင်အင်ပီရိုအကြီးအကဲရှိတွေနဲ့လွှတ်တော်တွေကအဓိကခေါင်းဆောင်တွေတွေ့ဆုံမဲ့တနင်္ဂနွေဆွေးနွေးပွဲကနေရလကောင်းတစုံတရာရရှိလိမ့်မယ်လို့သူမထင်ကြောင်းသမ္မတထံကပြောပါတယ်။ဒရိုင်းကာယံရေးမပါပဲနေဆက်လုံညုံရေးမှာတုံးဆွဲဖို့ဒီမိုကရက်တီဘက်ကဒေါ်လာ 1.3 ဘီလီယံကမ်းလှမ်းခဲ့ပေမဲ့သမ္မတထရန့်ကတော့ဒါကိုလက်မခံခဲ့ပါဘူး။နေဆက်ဒရိုင်းကာရာဟာမလုတ်တဲ့လုတ်ရဖြစ်ပြီးတရားမဝင်ခိုးဝင်လာသူတွေကိုတားဆီးရမှာထိရောက်မှုမရှိဘူးလို့ဒီမိုကရက်တီဘက်ကတုံ့ပြန်ပါတယ်။